နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကအစိုးရအသစ်ဖွဲ့တဲ့အခါမှာတာဝန်ထမ်းဆောင်မဲ့ထိတ်နန်းတန်တမန်တွေနဲ့အမျိုးသားလုံခြုံရေးတာဝန်ခံတွေရဲ့အငြင်းစင်းကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အရင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်တိုနီဘလန်ကင်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူရင်ယာရုအသစ်ဖြစ်တဲ့ယာဒီယူလိုဆိုင်ရာသမ္မတရဲ့အထူးတန်တမန်ဖြစ်တဲ့အငြင်းစင်းတင်သွင်းလိုက်တာပါ။ဒါဟာဥရုယာဒီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအရေးတကြီးကင်တွေ့ရမယ်နိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စရပ်ဖြစ်တဲ့မစ္စတာဘိုင်ဒန်ကသတ်မှတ်တယ်ဆိုတာကိုပြသတာဖြစ်ကြောင်းအကူပြောင်းကာလဆောင်ရွက်နေတဲ့အရာရှိတွေကပြောပါတယ်။ January 20မှာ46ဆင့်မြောက်သမ္မတဖြစ်တဲ့တာဝန်ယူဖို့မစ္စတာဘိုင်ဒန်ကပြင်ဆင်နေကြမှာပဲ။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့အတွက်ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်နေတာပါ။မစ္စတာဘိုင်ဒန်ဟာအကူပြောင်းကာလအတွက်ဒလဝဲပြည်နယ်ဝစ်မင်တန်မြို့ကသူ့နေအိမ်ကနေစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။အမိငယ်လုံခြုံရေးဌာနအတွက်ဒီဌာနမှာလက်ထောက်ဝန်ကြီးဟောင်းဖြစ်ခဲ့တဲ့ Cuban American ရှေ့နေတဦးဖြစ်တဲ့ Alejandro Mayorkas ကိုရွေးချယ်ထားပါတယ်။ African American တဦးဖြစ်တဲ့ American နိုင်ငံခြားရေးဆိုင်ရာကျွမ်းကျင်သူတန်တမန်ဟောင်း Linda Thomas Greenfield ကိုကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဖြစ်နေရထားတာပါ။မြို့သားထောက်လှမ်းရေးဆိုင်ရာ Director အဖြစ် CIA ဒုတိယအကြီးအကဲဟောင်း Avril Haines ကိုရွေးချယ်ထားပြီး Jake Sullivan ကိုတော့အမျိုးသားလုံခြုံရေးအကြံပေးဖြစ်နေရထားတာဖြစ်ပါတယ်။